ဩဂုတ်လ31ရက်နေ့ကမြန်မာနိုင်ငံမှာသမိုင်းတွင်မဲ့27ရာစုပင်လုံညီလာခံကြီးကိုနေပြည်တော်မှာစတင်ကျင်းပပါတယ်။ဒီညီလာခံကြီးမှာလူပေါင်း1400ကျော်တက်ရောက်ခဲ့ပါတယ်။ဖွင့်ပွဲနေ့အခမ်းအနားမှာတက်ရောက်သူတွေ၊လေ့လာသူတွေ၊ညီလာခံကြီးကိုစောင့်ကြည့်သူတွေပြောတာကတော့ငြိမ်းချမ်းရေးအတွက်ခြေလှမ်းသစ်တစ်ရပ်တက်လှမ်းနိုင်ပြီလို့အတက်သူတွေရှိသလိုပဲညီလာခံပေါ်မှာအားရကျဉ်းတတ်ခြင်းမရှိသူတွေလည်းပါဝင်ပါတယ်။လက်ရှိမှာရလက်အဖြေကောင်းနေမြင်တွေ့ရသေးတာမဟုတ်ပေမဲ့လမ်းကြောင်းမှန်ပေါ်တော့တက်နိုင်ခဲ့ပြီလို့ပြောနေကြပါတယ်။ဒါပေမဲ့ညီလာခံဖွင့်ပွဲလုပ်တဲ့ဩဂုတ်လ31ရက်နေ့မတိုင်ခင်30ရက်နေ့ကပဲဖားကန့်မြို့နယ်အတွင်းလက်နက်ကြီးကြတဲ့တွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။နမ်မတီမြို့ကန်ဦးဝင်းဘူပြောပြတာက
ညခုနှစ်နာရီလောက်ကိုမနမ်ဒီနဲ့ဆက်တမိုင်လောက်กว่าတယ်အမရင်းဆက်ပြစ်ဆိုရှည်လေအဲ့ဒီကိုလည်းမင်းရဒီစက်ကကအမြောက်တက်ကနေမှတွားပြီးတော့ guest special လေးနဲ့ကြီးနေရှင်းလုံးကိုလို့တပစ်တာပဲမင်းရလည်းညနေ3နာရီ4နာရီမှာခုနကပြောဦးဒီကိုလို့ပြောတဲ့နေရာမှာသူစစ်ကြောင်းနဲ့အလာပေါ့အမမိုင်းခွဲလိုက်တော့ကားလည်းဖြတ်ဆိုတော့ AC ကားစီးကိုမှန်တော့တယ်ဒီကားလေးလည်းပစ်စီသွားတယ်ဒါ iba နာမည်ကမျိုးအောင်သူ့ရဲ့တားနာမည်ကဇော်မျိုးအောင်18နှစ်ကျော်ကမှကြည့်ကြည့်တယ်။နောက်ခုနကမသိသေးဘူးပဲရှိသေးတယ်။ကဲဒီဘန်လာတို့ဟိုချုပ်ကမော်တို့တို့ခုနကတော့27ပင်လုံညီလာခံကိုဆွေးနွေးနေကြတာပဲ။ဒါပေမဲ့လို့ဒီမှာကတော့စစ်သုံးခတ်သုံးပဲ။ကျွန်တော်အခုအဲ့ဒီတိုက်ပွဲဖြစ်တဲ့နေရာအခုပဲကျွန်တော်ရောက်ခွလို့တာအခုပဲနမ်ဒီကိုဝင်တာ
။ဖားကံမြို့နယ်အတွင်းတိုက်ပွဲတံတွေကြားနေရတာကတော့တလားနီးပါးရှိနေပါပြီ။ KIA နဲ့တိုက်ပွဲတွေဖြစ်ခဲ့တာပါ။ဒီတိုက်ပွဲကြောင့်လူ1000ကျော်လောက်နေရစွန့်ခွာထွက်ပြေးကြရပါတယ်။တကယ်တော့ဒီလူတွေဟာမြန်မာနိုင်ငံအနှံ့ကနေဖားကန့်နယ်ကိုအလုလုဖို့လာရောက်ခဲ့ကြတာပါအခုတော့ဒေသတွင်းနေထိုင်ခွင့်မရှိတာကြောင့်နေရပြန်ကြရပါပြီတချို့သာဟိုရွာဒီရွာမှာကပ်ပြီးနေထိုင်ခဲ့ရကြပါတယ်ဖားကန့်မြို့နယ်ဘက်ကနေရှမ်းပြည်မြောက်ပိုင်းကြောက်မဲနယ်ကိုကြည့်မယ်ဆိုရင်ပြီးခဲ့တဲ့လပိုင်းတွေအတွင်းတောင်းပလောင်နဲ့ RCSS SSA ရှမ်းပြည်တပ်မတော်တို့ရဲ့တိုက်ပွဲတွေအပြင်ပလောင်နဲ့အစိုးရတပ်မတော်ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာသူ3000ကျော်ကြောက်မဲမျိုးပေါ်ကိုရောက်ရှိခဲ့ကြပါတယ်။အခုချိန်မှာသူတို့တဲကအများစုအိမ်ပြန်ကြပြီမဲ့ရွာတွေလုံးဝပျက်စီးသွားသူနဲ့ကျောင်းတက်နေတဲ့ကလေးတွေကတော့မပြန်နိုင်ကြသေးဘူးလို့ဆိုပါတယ်။ထွက်ပြေးလာသူရှမ်းတုတ်ကတဲ့ဆိုင်းမောက်ပြောပြတာက
ကျောင်းနေတဲ့လူတွေကမပြန်ရဲတော့ဟိုကျောင်းသားတွေမပြန်ရဲတော့မိပါလဲเออสิมาซะโลเมมาซะโลมาเปลี่ยนเยอะแค่ไหนดีမျိုးแท้มาโกตี้เองโกမျိုးเองนี่ไอ้โลမျိုးก็ขออ้อมนี่တော့အချိန်นี่လုံးဝကောင်းမှเปลี่ยนเยอะတယ်ไอ้โลအချိန်นี่မျိုးဖြစ်တာပေါ့
မျိုးแท้มาနေထိုင်သူတွေရှိသလိုจ้างงากองพุ่งยีจ้องเนี่ยเอมิตรตาพุ่งยีจ้องเนี่ยมาနေထိုင်သူတွေလည်းရှိပါတယ်ဒုက္ခတွေတွေစားရင်းတောက်ရေးကိုလာရောက်ကူညီသူတွေရှိပေမဲ့လောက်လောက်ငါငါတိတ်မရှိတာကြောင့်အိတ်ဆိုင်စားနေရတယ်လို့ပြောပြပါတယ်အလားတူပဲရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်တို့ရဲ့တိုက်ပွဲကြောင့်ထွက်ပြေးလာသူ300ကျော်ဟာလည်းမွေးရမြေကိုမပြန်နိုင်ပဲပုံနှကျွန်းမြို့နယ်အတွင်းတောင်းတင်းနေတယ်လို့ဆိုပါတယ်အထက်သင်္ဘုံတန်းရွာဒုက္ခသည်စခန်းကဥကျော်သာမောင်ကတော့စိုးရိမ်စိတ်ကြောင့်အိမ်မပြန်နိုင်သေးတာလို့ပြောပြပါတယ
်ကြောက်တယ်ဆိုတော့အချုံတို့ကိုလည်းကျွန်တော်တို့ပြင်ရလို့ပါခင်ဗျာဒီတနက်တန်းတို့ဘုံတန်းတို့အဲ့လိုကိုကလေးတွေကအစားကျွန်တော်တို့လူကြီးတွေပါသူရင်းနေဆိုတော့ကြောက်တဲ့စိတ်နဲ့ကျွန်တော်တို့မပြောင်းရင်ဖြစ်နေတာပဲ။တူရောမပြောင်းမစိုးကြသေးဘူး
။နေရပြောင်းရင်ပေမဲ့လောက်ကင်စားတော့ဆရာလုပ်ငန်းတွေကမရှိတော့ဘူးလို့ပြောပြပါတယ်။အခုစကမ်းမှာအလူရှင်တွေလာရောက်ကူညီလို့အတိုင်းတာတစ်ခုအထိအဆင်ပြေတယ်လို့ဆိုပေမဲ့သင်္ဘုံတန်းမှာစားနပ်ရိက္ခာ10ရက်စာပဲကျန်တယ်လို့ဆိုပါတယ်။ဒါပြင်ကလေးတွေအတွက်ကျောင်းရှိပေမဲ့ကျောင်းဆရာကတစ်လမှတစ်ပတ်လောက်ပဲရှိနေတာကြောင့်ကလေးတွေလည်းကျောင်းမတက်နိုင်ဘူးလို့ပြောပြပါတယ်။
เสียกระปุมาติมาลามาจ๋าบุคะเนี่ยอะคูลิเสียไม่ရှိဘူ
းอุจ่อตามองပြောပြသွားတာပါဒါကတော့ရခိုင်ပြည်နယ်ကစစ်ပြေးရှောင်ဒုက္ခသည်တွေရဲ့အခြေအနေပါတကယ်ကစစ်ပွဲတွေကြောင့်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးကြရသူတွေထဲမှာနှစ်အကြာဆုံးဖြစ်နေပြီးဒုက္ခသည်အများဆုံးကတော့ကချင်ပြည်နယ်မှာပါ KIA နဲ့အစိုးရတပ်မတော်တွေရဲ့တိုက်ပွဲတွေစဖြစ်တာ9နှစ်ကျော်သွားပြီဖြစ်ပြီးထွက်ပြေးလာသူတွေအခုချိန်ထိအိမ်မပြန်နိုင်သေးလို့အကူအညီပေးသူတွေကပြောပါတယ်။လူကြီးရေစုစုပေါင်းကတော့တသိန်းကျော်ရှိပါတယ်။ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေဟာ၃မျိုး၃စားရှိတယ်လို့ဗမော်မြို့နယ်မန်စီခရိုင်မန်ဝင်းကြီးရွာမှာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကချင်နှစ်ချင်းအဖွဲ့ကဦးစော်လက်ကပြောပြပါတယ်။
မတ်တကဟိုအစိုးရဥပဒေစိုးမိုးထားတဲ့မြို့ပေါ်ကနေရမှာနေတဲ့လူရောဒုတိယကအစိုးရကမဟုတ်ခင်နဲ့ KAA ဟိုအဆင်းချုပ်ထားတဲ့နေရမှာရှိတဲ့ဒုက္ခတွေရောဒါပေမဲ့ကျွန်တော်မန်ဝေးကြီးကအစိုးရလည်းအကောင်းဆုံးမထိန်းချုပ်နိုင်ဘူး KAA လည်းမထိန်းချုပ်ဘူးကျမရပါတယ်နဲ့အတင်းတော်နဲ့ဆင်းချုပ်တဲ့အောက်မှာနေကြတာပါခင်ဗျာအဲ့လိုရှိခဲ့
မန်ဝေးကြီးရွာအနီးရှိစခန်းလေးခုမှာနေထိုင်သူစုစုပေါင်းက9000ကျော်ပါတယ်လက်ရှိအခြေအနေမှာစကားနှစ်ပတ်ဝန်းကျင်ကိုထွက်ဖို့အခက်အခဲရှိနေတယ်လို့ WFP နဲ့ UNA အဖွဲ့ကပေးပို့တဲ့စံတွေလဲလမ်းမှာအတားခံနေရတယ်လို့ဒုက္ခသည်တွေကပြောပြပါတယ
်ဟုတ်ကဲ့အခုဒီလမှာဆိုကင်ဆယ်မှာနေတဲ့လူလည်းမရဘူးအပြင်မှာနေတဲ့လူလည်းမရဘူးစံတေလာတဲ့ကားကိုမှလမ်းမှာနားထားခိုင်းလို့ဒီဘက်မလွတ်ပေးဘူးဟောပြောတန်ကြတာကြတော့ဒီဆံကိုတဲ့ဒီခက်ခဲနေတဲ့ပြည်သူတွေစားတာမဟုတ်ဘူးမှတောင်းတန်သူပဲကိုကျွေးတယ်ဆိုပြီးတော့အမျိုးပဲကြားတာပဲကျမတို့ကတော့အမေတကယ်တမ်းခက်တာကြတော့တို့ဒီသူတွေခက်ခဲတွေ့နေရတယ
်ဒေါ်နန်းထံပြောပြတာပါတကယ်ကဒုက္ခသည်တွေဟာအားကိုးရမဲ့နေပါတယ်လို့ဒုက္ခသည်တူဖြစ်တဲ့ဥနော်အောင်ကလည်းပြောပါတယ
်တို့မောင်ဝင်းကြီးကြတော့ကုန်းပိတ်တစ်ခုလိုပိတ်ထားခံရတယ်ဆိုတော့ဒီလိုမျိုးဖြစ်နေတဲ့အချိန်တွေမှာတို့ကတော့တော်တော်လေးနေရခက်ပါတယ်အစူရဘက်ကလည်းကျွန်တော်တို့ကိုမကြည့်သလိုလိုပြောလို့ရှိရင်အဖက်ဖက်ကလည်းအလိုသူနာရယ်လည်းမလာနိုင်ဘူးမကြည့်နိုင်ဘူးဆိုတော့ကျွန်တော်စိတ်ထဲမှာတော့တော်တော်လေးအားငယ်နေပါတယ်ညီပါမယ်ကလေးလိုလိုအဲ့မျိုးခံစားရတယ်ခင်ဗ
ျမန်ဝင်းကြီးစကန်းကဥနော်အောင်ပြောပြသွားတာပါတကယ်ကဥနော်အောင်တို့လိုခံစားနေရသူတွေတယောက်စနှစ်ယောက်စမဟုတ်တိတ်နဲ့ချီပြီးရှိနေပါတယ်ဒါပေမဲ့သူတို့အားမလျှော့ကြပါမျောလင်းချက်လေးတွေကိုစီရှိနေကြတယ်လို့ဆိုပါတယ်သူတို့မျောလင်းချက်တွေကတော့နေပြည်တော်မှာကျင်းပနေတဲ့ညီလာခံကြီးကနေပြဿနာတွေအတွက်အပြေထုတ်ပေးနိုင်လိမ့်မယ်လို့ပါ